တူရကီနိုင်ငံမှာလက်ရှိပါလီမန်စနစ်ကနေသမ္မတကိုပို့ပြီးလုတ်ပိုင်ခွင့်အပြည့်အုပ်ချုပ်ရေးအာဏာအနှင်းမဲ့စနစ်စီကူးပြောင်းရေးလူထုဆန္ဒခံယူပွဲကျင်းပနေပြီးတူရကီနိုင်ငံသားတွေမဲပေးနေကြပါတယ်လူလူထုဆန္ဒခံယူပွဲကိုတူရကီနိုင်ငံတမိုင်း84နှစ်အတွင်းအရေးကြီးဆုံးမဲပေးရွေးချယ်မှုအဖြစ်သတ်မှတ်ပြောဆိုနေပါတယ်ပြောင်းလဲရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားတူရကီနိုင်ငံရဲ့အနာဂတ်ဟာအန္တရာယ်ကျရောက်နိုင်တယ်ဆိုပြီးအငြင်းပွားတာတွေလည်းရှိနေပါတယ်။အစ္စတန်ဘူးမြို့အနီးကကာဒီကိုခရိုင်အတွင်းမဲယုံတွေစားဖွင့်ပြီးလိုက်ပြီးဆိုတာနဲ့လူတွေကြိတ်ကြိတ်တိုးမဲပေးခဲ့ကြပါတယ်။သမရကိုလုတ်ပိုင်ခွင့်အာဏာအပြည့်အဝအနှင်းရေးအတွက်သမရရီဆက်တယစ်အာဒဝန်ကဥဆောင်စည်းရုံးခဲ့ပြီးကာရီကိုခရိုင်ကတော့သမရကိုအမြဲဆန့်ကျင်ကန့်ကွက်တဲ့ဒေသဖြစ်ပါတယ်။တိုင်းပြည်ကိုလူတဦးတဲ့ရဲ့လက်ထဲဝါကွက်အပ်လိုက်တာမျိုးအဖြစ်မခံနိုင်ဘူးဆိုပြီးဒေသခံမဲပေးသူတွေကပြောဆိုကန့်ကွက်ကြပါတယ်။လက်ရှိပါလီမန်စနစ်မှာအလုံမဖြစ်တာတွေရှိတယ်ဆိုရင်တောင်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးတီးခြားစီရှိနေတဲ့အတွက်ဒီအတိုင်းဆက်ပြီးရှိနေခြင်းနဲ့လူတွေကန့်ကွက်မဲပေးသူတဦးကပြောပါတယ်။လူထုဆန္ဒခံယူပွဲမှာမဲပေးသူ55တန်းလောက်ရှိမယ်လို့ခန့်မှန်းထားပြီးတင်းငွေနေညနေပိုင်းလောက်မှာမဲရလက်ကိုကျင်းနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်